မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American သမ္မတကသူ့ရဲ့မဲဆွယ်စီရင်မှုဟောင်းပေါ်မနာဖော့ဘော်ရဲဆွဲကြောင်းနဲ့ဖြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့ပေါ်စင်ချမ်းမသာဖြစ်နေပါတယ်။ Australia ဝန်ကြီးချုပ်ကသူ့ရဲ့ Conservative ဝါဒီ Liberal Party ရင်းမှာဥဆောင်မှုနဲ့ပတ်သက်လို့နောက်ကျင်စင်ကုန်မှုတွေကြုံနေရပါတယ်။ဒီလိုထွေထမ်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နားလောင်နေတူကြီးညာပြီးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီထဲမှာတော့သမ္မတဒေါ်နယ်ထရမ့်ကအနီးကပ်လူယုံနှစ်ယောက်ဟာကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့ကြောင်းတရားရုံးတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်
။ Mr. Cohen pled guilty to 2 campaign finance charges, one for causing
American ဒုတိယရှင်နေချုပ် Robert Kusami ပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့တူ Bangladesh နိုင်ငံမှာခိုးလုံနေကြရတဲ့တိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေ Kurbani 8နှစ်ကိုဆင်နွှဲကြတဲ့အကြောင်းမြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးကော်မတီကမြန်မာပြည်ကရေဘေးတင်ပြည်သူတွေကိုကူညီထောက်ပံ့မယ်အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်ဦးနဲ့မန်နန်းလောင်တို့ကအကြေညာပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စီရင်ရေးမှူးဟောင်းပေါ်မနာဖော့ပေါ်ရာဇဝတ်ကြောင်းနဲ့ပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စင်ချမ်းသာဖြစ်နေပါတယ်သမ္မတထရမ့်ရဲ့မဲဆွယ်စီရင်ရေးအဖွဲ့ဥက္ကဋ္ဌဟောင်းမနာဖော့ကတော့ငွေချေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုတွေအပြစ်ရှိကြောင်းခွန်သမားရေးအဖွဲ့ကမနေ့တုန်းကပဲဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်ဒဏ်ကျခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါသမ္မတထရမ့်ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့တုန်းက West Virginia ပြည်နယ်ကလေးစိတ်မှာတင်းတောက်တွေကိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ Virginia ပြည်နယ်ကတရားခွင်မှာရင်ဆိုင်ခဲ့ရတဲ့အမှုတွေကနောက်ထပ်ဆယ်မှုပေါ်မှာတော့ခုံတမာရီအဖွဲ့ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ရပြီးတရားသူကြီးကလည်းအမှုမမြောက်ကြောင်းကြေညာခဲ့တာပါ။ Justin မြို့မှာသမ္မတထရမ့်မင်းငုံပြောခင်တင်းတောက်တွေကိုမှတ်ချက်ပေးရမှာတော့စစ်ဆေးအရေးယူမှုတွေကရုရှားနဲ့သူ့စီးပွားရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကစခဲ့တာဖြစ်ပေမဲ့အခုမှုတွေကအဓိကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုမရှိသလိုသူ့ရဲ့စီးပွားရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတစ်စုံတရာတွေ့ရှိထားတာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။နောက်ပိုင်း West Virginia ပြည်နယ်ကမင်းငုံပြောရမှာလဲတရင်အတူရောင်နေတဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာအော်လန်နီနဲ့တက်ခတ်မှုတွေဖြစ်ထပ်မံပြောဆိုခဲ့တာပါ။မနေ့ကတချိန်ထဲမှာပဲသမ္မတရဲ့ကိုပိုင်ရှင်းနေတူဖြစ်တဲ့မက်ကယ်ကိုဟင်ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုစလောင်တူရဲ့ညွှန်ကြားချက်နဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးရည်ရွယ်ပြီးအမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခငွေချေးပေးခဲ့တာပါဝင်အမှုတော်တော်များများအတွေ့အပြစ်ရှိကြောင်းဝန်ခံလိုက်တာကြောင့်သမ္မတထရန့်အတွေ့အထိနာစရာလည်းဖြစ်ခဲ့ရပါတယ်
American အစိုးရအဖွဲ့အတွင်းအကျဉ်ပြတ်ခြားစားမှုတွေကိုတိုက်ဖျက်ရေးအတွက်ပြုပြင်ပြောင်းလဲရမယ့်အဆိုပြုချက်မူကြမ်းတရက်ကို American အထက်လွှတ်တော်အမ Elizabeth Warren ကတင်သွင်းလိုက်ပါတယ်။အဲ့ဒီမူကြမ်းထဲမှာနိုင်ငံရေးပါတီတွေအတွက်စီယုံပေးရာကိုကန့်သတ်ဖို့အစိုးရအရာရှိတွေရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုထုတ်ဖော်ရေးပြဋ္ဌာန်းဖို့အစိုးရရဲ့မူဝါဒတွေဘယ်လိုရေးဆွဲသလဲဆိုတာပြည်သူတွေသိအောင်ပွင့်လင်းမြင်သာစွာအသိပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ Massachusetts ပြည်နယ်ရဲ့ Democrat လွှတ်တော်အမဖြစ်တဲ့ Warren က Washington နိုင်ငံရေးမှာမလိုလားအပ်တဲ့ငွေကြေးကိစ္စတွေဘယ်လိုပါဝင်ပတ်သက်နေလဲဆိုတာဒီဥပဒေမူကြမ်းကဖော်ထုတ်နိုင်လိမ့်မယ်လို့ Washington မှာကျင်းပတဲ့ National Press Club သတင်းထောက်များအသင်းမှာအင်္ဂါနေ့ကပြောဆိုသွားပါတယ်။သူရဲ့မူကြမ်းထဲမှာသမ္မတသူသမ္မတနဲ့လွှတ်တော်အမတ်တွေအဖြစ်ဝင်ရောက်ရှင်းပြသူတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေဒါမှမဟုတ်ကိုယ်စားလှယ်လောင်းတွေရဲ့လူမှုရေးအဖွဲ့အစည်းတွေကိုဦးဆောင်လှုပ်ကိုင်းပေးနေသူတွေရဲ့ဝင်ငွေခွန်ပေးဆောင်ထားတဲ့မှတ်တမ်းတွေကိုထုတ်ပြန်ဖို့လည်းပါဝင်ပါတယ်။ American သမ္မတသူသမ္မတဖြစ်ဖို့ကြိုးပမ်းသူတွေအနေနဲ့လွန်ခဲ့တဲ့ရှင်းနှစ်ကအခွန်ဌာနတွေကိုထုတ်ပြန်ဖို့လည်းမူကြမ်းထဲမှာထည့်သွင်းထားတာပါ။လက်တလောမှာတော့အဲ့ဒီမှတ်တမ်းတွေကို American အခွန်ဌာန IRS ကလူသိရှင်ကြားထုတ်ပြန်ခွင့်မရှိပါဘူး။
မြောက်ကိုရီးယားကကြောင်မီသွေးတွေကိုတောင်ကိုရီးယားကုမ္ပဏီ3ခုကတရားမဝင်တင်သွင်းခဲ့ကြောင်းတောင်ကိုရီးယားနိုင်ငံကမကြေညာငါပဲကြေညာလိုက်တဲ့အတွက်နိုင်ငံတကာကမြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေပေါ်ထိခိုက်မှာကိုအမေရိကန်ကကြွမ်းကျင်သူတွေစိုးရိမ်နေပါတယ်။ကုလသမဂ္ဂရဲ့တံခတ်အရေးယူမှုတွေကိုချုပ်ပေါက်ပြီးတောင်ကိုရီးယားကုမ္ပဏီ3ခုကရုရှားစစ်ကဏ္ဍကတစ်ဆင့်မြောက်ကိုရီးယားကကြောင်မီသွေးတွေတရားမဝင်တင်သွင်းခဲ့ကြောင်းတောင်ကိုရီးယားကောက်ခွန်ဌာနကဒီလာဇန်မှာပဲကြေညာထားတာပါ။ မေရိကန်ဒေါ်လာ 5.8 သန်းကျော်တန်ဖိုးရှိတဲ့ကြောင်မွေးသွေးနဲ့တန်ရိုင်းတန်ချိန်3000ခွဲကျော်ကိုပြီးခဲ့တဲ့နှစ်ဧပြီလကနေအောက်တိုဘာလအတွင်း9ချိန်တင်သွင်းခဲ့တဲ့အကြောင်းတောက်ကိုရီးယားအကောက်ခွန်ဌာနကပြောဆိုထားတာဖြစ်ပါတယ်။အကောက်ခွန်ဌာနကိုဆော်ရဆာရန်အတုတွေတင်ပြပြီးဥပဒေချိုးဖောက်ခဲ့တဲ့ကုမ္ပဏီတွေကိုအရေးယူဖို့လဲတောက်ကိုရီးယားဆူရကကြိုးပမ်းနေပါတယ်။ကျွမ်းကျင်သူတွေကတော့တင်ပို့ခွင့်တားမြစ်ထားတဲ့ကြောင်မွေးသွေးကိုတောက်ကိုရီးယားကုမ္ပဏီတွေကဥပဒေချိုးဖောက်ပြီးတင်သွင်းတာဟာကုလသမဂ္ဂရဲ့ဒဏ်ခတ်မှုတွေကိုချိုးဖောက်ရမှာကြီးလေးတဲ့လုပ်ရတစ်ခုဖြစ်ကြောင်းပြောဆိုထားတယ်လို့မြောက်ကိုရီးယားပေါ်ပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကလည်းစုံစမ်းစစ်ဆေးလိုတဲ့သဘောထားတွေကိုပြောဆိုနေကြတာပါ။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့စီဝိုင်းဆက်ဆံနေလုပ်ခဲ့တဲ့ရုရှားနိုင်ငံသား2ဦးကုမ္ပဏီ3ဦးနဲ့ရုရှားနိုင်ငံမှာပုံတင်တင်မော6ဆင်းတို့ပေါ်ပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကလည်းမနေ့ကတော့ပဲကြေညာထားပါတယ်
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လက်တလောနှစ်တွင်မှလှုပ်တဲ့ပူရဲစီရေလေ့ကျင့်မှုတွေဟာမြောက်ကိုရီးယားဘက်ကတန်တမာရေးဆွေးနွေးမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်လုပ်ကိုင်းတာဖြစ်တယ်လို့ကိုရီးယားအမေရိကန်တပ်ဖွဲ့ USFK ရဲ့တမိုးကဒီကနေ့ပြောပါတယ်ပူရဲစီရေလေ့ကျင့်မှုတွေကိုရန်နာထားတဲ့အတွက်တပ်ဖွဲ့တွေဘက်ကလိုအပ်လာရင်အဆင်သင့်ဖြစ်ဖို့တိတ်မလွယ်တော့ဘူးလို့လည်းကုလသမဂ္ဂကုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားအခြေဆိုင်အမေရိကန်တပ်ဖွဲ့ရဲ့တမိုးဖြစ်သူဗိုလ်ချုပ်ကြီး Vincent Brook ကပြောပါတယ်ဒါကြောင့်စီရေလေ့ကျင့်မှုတွေကိုအကြီးအကျယ်မလုပ်ပဲညှိပြီးတော့လုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်စီရဲလုပ်ရက်တွေဟာနိုင်ငံရေးအတွက် PR တွေအတိုးအလျှော်လုပ်တဲ့နေရာမှာအသုံးပြုနိုင်တယ်လို့ပဲတပ်ဖွဲ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကတော့အမေရိကန်နိုင်ငံရဲ့ကောင်းဆောင်တွေရဲ့လက်ထက်မှာရှိနေတယ်လို့လည်းဘိုချုပ်ကြီးဘရုတ်ကပြောပါရယ် USFK တပ်တွေဟာကိုရီးယားစစ်ပွဲပြီးခရက်ကတောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတာပါအရင်တုန်းကတော့အဲ့ဒီပူရဲစီရဲလေ့ကျင့်မှုတွေကတပ်ဖွဲ့တွေဘက်ကအမြဲအစင်သင်ဖြစ်နေအောင်ရွယ်ရင်းဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာရင်ဟန်တာဖို့ဖြစ်တယ်ဆိုပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကအစဉ်တစိုက်ပြောဆိုထားတာပါပြီးခဲ့တဲ့ဂျွန်လာကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူမှာထိပ်တီးတွေ့ဆုံခဲ့တော့ကကိုရီးယားကျင်းဆွဲမှာနျူကလ িয়ার ကင်းစင်ရေလုပ်ဖို့ကင်ဖက်ကသဘောတူခဲ့တဲ့အတွက်အမေရိကန်တောင်ကိုရီးယားပူရဲ့စီရေလေ့ကျင့်မှုတွေကိုသမ္မတထရမ့်ကရပ်ဆိုင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ပုံထုံးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘောဟာသူ့ရဲ့ Conservative ဝါဒီ Liberal Party တွင်ဥဆောင်မှုနဲ့ပတ်သက်လို့နောက်တစ်ကြိမ်စိန်ခေါ်မှုတွေနဲ့ကြုံနေရပါတယ်။နိုင်ငံရေး PR တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ကိုစိန်ခေါ်ရမှာပါတီတွင်းကထောက်ခံမှုရအောင်ကြိုးပမ်းနေတဲ့အကြောင်းလဲ Conservative အမကန် Peter Dutton ကမဲဘောရီဒီယိုကိုဒီနေ့ပဲပြောလိုက်တာပါ။ပါတီတွင်းကအများစုရဲ့ထောက်ခံမှုရခဲ့မယ်ဆိုရင်ရှေ့ဆက်လောရမယ့်ကိစ္စတွေအတွက်စဉ်းစားသွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ခေါင်းဆောင်မှုကိုစိန်ခေါ်ရမှာ48မဲ35မဲနဲ့အရင်နိုင်ငံပြည်တွေနောက် Dutton ဟာမနေ့ကပဲပြည်ထောင်စုဝန်ကြီးယာရုကနှုတ်ထွက်ထားတာပါ။ဩစတြေးလျနိုင်ငံမှာကာဗွန်တန်းငွေထုတ်လုပ်မှုတွေကိုကန့်သတ်မဲ့အစီအစဉ်တရားဝင်ပြဋ္ဌာန်းနိုင်အောင်ကြိုးပမ်းမဲ့အစီအစဉ်ကိုဆွံ့လွတ်ဖို့ပါတီရင်းကအမေရိကန်ကွန်ဆာဗေးတီဗ်ရဲ့ဖိအားပေးတာခံခဲ့ရပြီးနောက်တစ်နေ့မှာပဲပါတီရင်းမှာခေါင်းဆောင်မှုနဲ့ပတ်သက်လို့မဲခွဲဆုံးဖြတ်ဖို့ဝန်ကြီးချုပ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။မဲခွဲပြီးတဲ့နောက်အစိုးရဖွဲ့ဝင်၁၀ယောက်ထက်မနည်းကလည်းယာရုကနှုတ်ထွက်စာတွေတင်ခဲ့ကြပေမဲ့နိုင်ငံတကာဖွံ့ဖြိုးရေးနဲ့ပစိဖိတ်ရေးရာဝန်ကြီးကလွယ်လို့ဂျန်လူရီဟိုရဲ့နှုတ်ထွက်စာတွေကိုတော့ဝန်ကြီးချုပ်ကလက်မခံခဲ့ပါဘူး။ရှင်းနေမီလာမှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအနာရလစ်ပရယ်ပါတီဟာအတက်ကဲလေးပါပါတီနဲ့ထောက်ခံမှုကျဆင်းနေတဲ့အကြောင်းမချသေးရင်ကလူလူသဘောထားစစ်တမ်းတွေမှာတွေ့ရပြီးနောက်မှာပဲဝန်ကြီးချုပ်ရဲ့ဦးဆောင်မှုပေါ်စင်ခေါ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ
်။စီမဝေးနိုင်ငံမှာပြီးခဲ့တဲ့လကကျင်းပတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုလက်မခံနိုင်ကြောင်းစင်ခေါ်ထားတဲ့ရှောက်ထားချက်ကိုစီမဝေးလွှတ်တော်ဆိုင်ရာတရားရုံးကဒီကနေ့စစ်ဆေးကြားနာခဲ့ပါတယ်။ဇူလိုင်လ30ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမ္မတအမဆန်မနန်ဂါကွာနဲ့သူ့ရဲ့လက်ရှိအနာရဇူနု PF ပါတီအသားရအောင်စီမဝေးရွေးကောက်ပွဲကော်မရှင်ဘက်ကမယုံမသားလုပ်ခဲ့တဲ့ဆိုပြီး The Movement of Democratic Change MDC ပါတီကဆွဆွဲထားတာပါ။တရားဝင်ထုတ်ပြန်ထားတဲ့ရလဒ်တွေအရ MDC ပါတီကောင်းဆောင် Nelson Kamisa ကမဲရလဒ်44ရာခိုင်နှုန်းနဲ့မနန်ဂါကွာက57ရာခိုင်နှုန်းရပြီးတော့အနိုင်ရထားတာပါ။သမ္မတမနန်ဂါကွာရဲ့စုစုပေါင်းမဲအရေးအတွက်တိုးသွားအောင်ရွေးကောက်ပွဲကော်မရှင်ဘက်ကမသမာရနီးနဲ့လုပ်ကိုင်ခဲ့တယ်လို့ MDC ဘက်ကဆွဆွဲပြောဆိုသလိုတရားဝင်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေတဲ့ကြိုလွန်ပြီးမဲပြားတွေကိုအချို့မဲယုံတွေမှာပုံမိုရေးတွက်ခဲ့တယ်လို့လည်းပြောပါရယ်။ရွေးကောက်ပွဲမဲရလဒ်တွေမမှန်မကန်လုပ်ခဲ့တဲ့ဆိုတော့ခိုင်မာတဲ့ဖြစ်ရပ်တွေကို MDC ပါတီဘက်ကရရှိထားတယ်လို့လည်းခမီဆာကတင်ထောက်တွေကိုတင်င်းလာနေမှာပြောဆိုခဲ့ပါရယ်။ရွေးကောက်ပွဲအသစ်ထားလို့တရားရုံးဘက်ကအမိန့်ထုတ်ပြန်မယ်လို့သူအနေနဲ့ယုံကြည်ချက်အပြည့်ရှိတယ်လို့လည်းခမီဆာကပြောပါရယ်။
အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲရုရှားနဲ့အီရန်နိုင်ငံတွေနဲ့ဆက်နွယ်နေတဲ့ရာချီရဲ့အကောင့်တွေစာမျက်နှာတွေကိုပိတ်လိုက်တဲ့အကြောင်းအင်တာနက်လူမှုခွင့်ရဲ့လုပ်ငန်းကြီးတွေဖြစ်ကြတဲ့ Facebook နဲ့ Twitter တို့ကပြောဆိုလိုက်ကြပါတယ်။အမေရိကန်နဲ့ဗြိတိန်ပါဝင်ကမ္ဘာထောင်းနိုင်ငံတော်များမှမမှန်သတင်းတွေဖျက်ချီတဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်နေတဲ့အီရန်နိုင်ငံက Facebook စာမျက်နှာ254မျက်နှာနဲ့ Instagram အကောင့်116ခုကိုပိတ်လိုက်တဲ့အကြောင်း Facebook ကပြောဆိုလိုက်တာပါ။ Sorry နဲ့ Israel နိုင်ငံတွေကိုဆန့်ကျင်ပြီးပါလက်စတိုင်းတွေကိုလူလာတဲ့သဘောထားတွေပါဝင်တဲ့ဝါဒပြန့်ကျက်တွေကိုဖြန့်ဝေနေတဲ့အကြောင်းစိုက်ဘာလုံခြုံရေးကော်မတီတစ်ခုဖြစ်တဲ့ Fire Eye ရဲ့တရင်ပေးချက်အရလူမှုကွန်ရက်လုပ်ငန်းတွေကတုံ့ပြန်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံကနေမမှန်တရင်တွေဖြန့်ချိနေတဲ့စာမျက်နှာတော်တော်များကို Facebook ကပိတ်လိုက်ပြီးတရင်ပတ်အနေငယ်အချက်မှာပဲ Iran ကအကောင့်တွေကိုထပ်ပိတ်လိုက်တာပါ။နောက်ထပ်ထပ်မံတွေ့ရှိတဲ့စာမျက်နှာတွေကိုပိတ်လိုက်တဲ့အကြောင်းလဲ Facebook ကမနေ့ကပဲကြေညာထားပါတယ်။ဒါပေမဲ့လည်းရုရှားမှာတွေ့ရတာတွေနဲ့ Iran မှာတွေ့ရတာတွေကြားဆက်နွယ်မှုရှိဖို့မရတဲ့အကြောင်းလဲ Facebook ကပြောခဲ့တာပါ။Twitter လူမှုကွန်ရက်ကလည်း Iran နိုင်ငံကလာတယ်လို့ယူဆပြီးမတမာတဲ့ရည်ရွယ်ချက်တွေနဲ့ပူးပေါင်းကြံစည်နေတဲ့အကောင့်284ခုကိုပိတ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့ပါတယ်
။လွန်ခဲ့တဲ့3နှစ်ကလူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတဲ့အနေအများလုံးလာတဲ့ပွဲတော်တစ်ချက်ကတစ်ခုဖြစ်တဲ့ Saudi Arabia နိုင်ငံကနှစ်စဉ်ပြုလုပ်နေကြ Hajj ဘာသာရေးပွဲတော်ကို Islam ဘာသာဝင်တန်းနဲ့ချီဖျားဖို့ရောက်ရှိလာပါတယ်။ရိုးရာတလေအရာမိစားလို့သတ်မှတ်ထားတဲ့တိုင်တွေကိုဖျားဖို့တွေက Eid ပွဲတော်အတွင်းခဲတွေနဲ့ပြပောက်ကြပါတယ်။ Hajj ဖျားဖို့ကာလအပြီးမှာတော့ Mecca မြို့ကမဟာဗလီကြီးစီမှာသွားပြီးတော့ဝတ်ပြုဆုတောင်းကြတာပါ။အဲ့ဒီလိုဗလီကြီးစီသွားပြီးတော့ဝတ်မပြုခင်လာမယ့်နှစ်ရက်အတွင်းမိစားတိုင်တွေကိုခဲနဲ့ပောက်ဖို့ဖျားဖို့တွေရောက်ထပ်ပြီးတော့ရောက်ရှိလာမှာပါ။ Saudi Arabia နိုင်ငံဟာလွန်ခဲ့တဲ့14နှစ်ကတမန်တော်မိုဟာမက်နေထိုင်ခဲ့တဲ့ဆိုတဲ့အစ္စလမ်ဘာသာဝင်တို့ရဲ့အမျက်မျက်ဆုံးနေရာတွေကိုစောင့်ရှောက်ထိန်းသိမ်းထားသလိုကမ္ဘာအကြီးဆုံးနှစ်စဉ်ဘာသာရေးပွဲတော်စီစဉ်ကျင်းပတဲ့နိုင်ငံလည်းဖြစ်ပါတယ
်။ဘဒူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုထုတ်လွှင့်နေတဲ့ Radio Dayite ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်။အခုအရင်ဆုံး American နိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်လူယုံနှစ်ယောက်ဟာကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့ကြောင်းတရားရုံးတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စီယုံရင်မှုဟောင်းပေါ်မန်နဖော့တ်ဟာဘန်ငွေစင်းလိန်လယ်မှုနဲ့အခွန်တိမ်းရှောင်မှုစုစုပေါင်း၈မှုမှာအပြစ်ရှိကြောင်းစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတထရမ့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟင်ဟာလည်းအလားတူပြစ်မှု၈ခုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိခဲ့ရပါ။အခုလိုသူတို့နှစ်ယောက်အပြစ်ရှိကြောင်းထုတ်ဖော်နိုင်ခဲ့တဲ့ဟာသမ္မတထရမ့်ရဲ့အနီးကပ်လူယုံတွေကြားမှာအဂတိလိုက်စားမှုတွေရှိနေတယ်ဆိုတာကိုဥပဒေကြောင်းအရတက်တည်ပြနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုတစ္ဆာခံတွေအပေါ်မှာတော့ချက်ချင်းတက်ရောက်မှုမရှိနိုင်သေးဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ VOA သတင်းတောက်စလာတီကာဟုတ်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြမှာပါ
။ကောင်းပါပြီ။တမရထရမ့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟန်ကဘန်ငွေစည်းရင်းလိန်လယ်မှုအခွန်တင်းရှောင်မှုနဲ့မဲဆွဲစည်းရုံးရေးရံမှုငွေအလွဲသုံးစားလုပ်မှုတွေအတွက်အပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။American ဒုတိယရှင်းနေချုပ် Robert Kusami ကဒီကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့တာဟာလိန်လယ်ဓာရီနဲ့မတမာမှုတွေကိုအချိန်ကာလအတော်ကြာအတွင်းဇက်တိုက်လုပ်ခဲ့တယ်ဆိုတာကိုထင်ဟပ်စေတယ်လို့ကောက်ချက်ချလိုက်ပါတယ်
။ Mr. Cohen pled guilty to two campaign finance
charges. Mr. Cohen ကမဲဆွဲစည်းရုံးရေးရံမှုငွေအလွဲသုံးစားမှုနှစ်မှုကုမ္ပဏီပိုင်ငွေကိုတရားမဝင်ထည့်ဝင်မှုမှာအပြစ်ရှိကြောင်းထွက်ဆိုခဲ့ပါတယ်။ဒုတိယတမှုကတော့ကိုယ့်ရဲ့ကိုယ်တာအတွက်အစမတန်အသုံးစရိတ်တွေတင်ပြခဲ့တဲ့အမှုဖြစ်ပါတယ်။2016ခုနှစ်ရွေးကောက်ပွဲကိုအနံ့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမှုတွေကိုကျူးလွန်ခဲ့တာပဲဖြစ်ပါတယ
်။ဒါအပြင် Mr. Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးကတိကအောက်မဖြစ်ရအောင်နောက်ကျောင်းရှင်းအောင် Trump ပတ်သက်ခဲ့တဲ့အမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခါပေးခဲ့တယ်လို့လည်း Mr. Cohen ကဝန်ခံခဲ့ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်း Paul Manafort ကလည်းကြီးလေးတဲ့ပြစ်မှု၈ခုမှာအပြစ်ရှိကြောင်းစစ်ဆေးတွေ့ရှိခဲ့ရပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဆက်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့လုပ်ငန်းတွေဟာဥပဒေကြောင့်အရာတရားဝင်တယ်ဆိုတာကိုဒီအမှုတွေကပိုပြီးခိုင်လုံစေတယ်လို့မိုင်ယာမီတက္ကသိုလ်ကနိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေးဗစ်အေဘရာဟမ်ကသုံးသပ်ပါတယ
် The Mueller investigation has discovered the
မူလာစုံစမ်းရေးအနေနဲ့မန်နဖိုးနဲ့ Trump အဆက်အသွယ်မရှိခင်ကတည်းကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုခြေရာကောက်ရင်း Trump ရဲ့အတွင်းစီးအနီးကပ်လူယုံတွေမဟုတ်တာလုပ်နေတာတွေကိုဖော်ထုတ်နိုင်ခဲ့တာပါဒီလိုလူမျိုးတွေနဲ့ဒီလိုလှုပ်ရှားမှုတွေဟာ Trump ရဲ့မဲဆွယ်စည်းရုံးရေးမှာအတွင်းကျကျပါဝင်ခဲ့တယ်ဆိုတာကိုပြသလိုက်တာပါ
သမ္မတ Trump ကတော့ Paul Manafort အပြစ်ရှိကြောင်းအမိန့်ချမှတ်ခြင်းခံရတာဟာ သူ့မဲဆွယ်စည်းရုံးရေးနဲ့ရုရှားဆက်ဆံမှုရှိမရှိဆိုတာကိုဘာသက်သေးမှမပြနိုင်ပါဘူးလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့မန်ဖော့ဒ်ရဲ့နောက်ထပ်အမှုတွေကိုရှေ့လာထပ်စစ်တဲ့အခါမှာရုရှားထောက်ခံတဲ့ယူကရိန်းဆိုရကိုသူ့စည်းရုံးရေးဝန်ဆောင်မှုပေးခဲ့တာတွေကိုစစ်ဆေးဖို့ရှိသေးတယ်လို့အကဲခတ်တွေကထောက်ပြကြပါတယ်။ဒါအပြင်ထရမ့်ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကိုတိုက်ခိုက်ဖို့သတင်းချက်လက်တွေရယူနိုင်ရင်ရုရှားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်တဲ့ထရမ့်တာဝါမှာကျင်းပတဲ့စီယုံရေးအကျိုးအစည်းအဝေးကိုမန်ဖော့တက်ရောက်ခဲ့တဲ့အကြောင်းဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံရေးသုတေသီပေါ်ရှစ်ဘာမန်ကပြောပါတယ
် It is true that getting dirt on another candidate
ပြိုင်ဘက်သမ္မတလောင်းတယောက်ရဲ့ပြောကွက်တွေကိုထုတ်ဖော်ရဲဆိုတာနိုင်ငံရေးမှာလုံယုံလုံးစင်နေတဲ့ကတစိမ့်ပိုင်းဆိုတာမှန်ပါတယ်ဒါပေမဲ့ဒီပြောကွက်အချက်လက်တွေကိုအင်အားကြီးရန်သူနိုင်ငံဘက်ကယူတယ်ဆိုတာကတော့နိုင်ငံရေးမှာပုံမှန်လုံယုံလုံးစင်မဟုတ်ပါဘူးဒါကြောင့်ဒီလုပ်ရက်ဟာတရားမဝင်ဘူးဆိုတာရှင်းပါတယ်ထရမ့်နိုင်ရဖို့ရုရှားစီကနေဟီလာရီကလင်တန်စီယုံရေးကတိကောက်ဖြစ်အောင်အချက်လက်တွေပံ့ပိုးခဲ့တယ်ဆိုတဲ့အချက်ကိုထရမ့်ကကျေးဇူးတင်ကောင်းတင်နေတာဖြစ်နိုင်တယ်လို့လည်းသုံးသပ်လို့ရပါတယ
်ရောဘတ်မိုလာဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကိုထရမ့်ပြောနေသလိုဝစ်ချ်ဟန့်မတော်မတရားအပြစ်မရှိအပြစ်ရှာလှုပ်ကြံနေတယ်ဆိုပြီးပယ်ဖျက်ပစ်ဖို့မဖြစ်နိုင်ဘူးလို့ဂျော့ချ်တောင်းတက္ကသိုလ်ကအကဲခတ်ဖို့ကိုပေါ်ရှစ်က VOA ကိုပြောပါတယ်ထရမ့်အနေနဲ့ဒီပြဿနာတွေကိုရင်ဆိုင်ရနိုင်ခြင်းများတယ်လို့လည်းသုံးသပ်လိုက်ပါတယ
် These people certainly Cohen and possibly Manafort
ဒီလူတွေ Cohen နဲ့ Manafort လည်းပါလာနိုင်ပါတယ်သူတို့တွေအစိုးရရှေ့နေတွေနဲ့စပြီးပူးပေါင်းလာတာနဲ့အမျှတင်းချက်လက်တွေဆက်ပြီးတောက်လျှောက်ထွက်လာနိုင်မယ်လို့ကျွန်တော်ယူဆပါတယ
်ထရမ့်ရဲ့အနီးကပ်လူယုံတွေအကြားအဂရိလိုက်စားမှုတွေအခုလိုဖော်ထုတ်နိုင်ခဲ့ပေမဲ့သူ့ရဲ့အမကန်ထောက်ခံသူတွေအပေါ်မှာတော့ချက်ချင်းတက်ရောက်မှုမရှိနိုင်သေးဘူးလို့အကဲခတ်တွေကသဘောတူကြပါတယ်ဒါပေမဲ့နောက်တစ်ကြိမ်ထရမ့်ရွေးကောက်ပွဲထပ်ပြီးရှင်းပြိုင်မယ်ဆိုရင်တော့ဒီဖိအားတွေကမဲဆန္ဒရှင်တွေရဲ့စိတ်ကိုပြောင်းပြင်နိုင်ပွဲရှိတယ်လို့တော့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်
တောက်ခင်ဆိုဝင်ပြောပြပေးခဲ့တာပါအခုဆက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအစ်ပွဲတော်နေ့ဆင်နွှဲခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒီကနေ့ကြောက်ရွံ့တဲ့မွတ်စလင်တို့ရဲ့ကူဘာနီအစ်နှစ်ကိုဆင်နွှဲကြပါတယ်ဌာနေပြန်ခွေရာရေးအတွက်ဆူတောင်းခဲ့ကြတယ်လို့ဒုက္ခသည်တွေကိုလက်ခံကူညီထားတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေအတွက်လည်းဆူတောင်းခဲ့ကြပါတယ်မတ်တင်ငီထိုင်စူးစီးတင်ပြထားပါတယ်
ကမ္ဘာတလွှာအစ္စလမ်ဘာသာဝင်တွေနီးတူဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေလည်းဒီကနေ့ကြာရောက်တဲ့မွတ်စလင်တို့ရဲ့ကူဘာနီအစ်နေ့ကိုသူတို့စခန်းတွေထဲမှာဆင်နွှဲခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရင်ကတည်းကရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းအတွင်းမွေးဖွားကြီးပြင်းခဲ့သူအသက်16နှစ်အရွယ်မိုဟာမက်ဂျာဆင်ကတော့ဒီနေ့ဤပွဲတော်မှာဆွေမျိုးတွေစုံလို့ပြောရွှင်နေသူပ
ါ
ဒီနေ့ဤပွဲကအရင်နှစ်တွေကထက်ကောင်းပါတယ်ဆွေမျိုးတွေအားလုံးဒီမှာစုံကြပါတယ်ပြောစရာကောင်းပါတယ
်ဒုက္ခသည်စခန်းတွေထဲမှာအဖြစ်ဆောက်ထားတဲ့ဗလီတွေမှာဝိပုစုတောင်းသူတွေနဲ့ပြည့်နေသလိုကလင်းငယ်တွေအတွက်လည်းပျော်ပွဲရွှင်ပွဲတွေရှိနေပါတယ်ဌာနေပြန်နိုင်ရေးအတွက်စုတောင်းနေကြသလိုတချို့ကတော့ဒုက္ခသည်စခန်းတွင်ဤပွဲတော်ကိုဖြစ်သလိုကျင့်ပရတဲ့အပေါ်စိတ်မသက်မသာဖြစ်နေကြပါတယ်။ဒုက္ခသည်တို့ဖြစ်တဲ့မိုဟာမက်အနုစ်ကတော့အခုလိုပြောပါတယ်
။ဒီဟာရောသဒ္ဓမာနိထီယာဟိုရှာဆာကာရောရဲဒီဒီယာရောကူရွန်ဂရောဟဂျီလ်တာဖိုရောယဒွန်ဟိုစတဖိုင်ဘာဒီယောနိဇတ်ဒေရှာတရှီလမ်ဒ
ေဒီပွဲတော်ကျင့်ပနိုင်မှုအမဲပေါ်နိုင်မှုအတွက်ဒေသခံအာဏာပိုင်တွေကိုငွေပေးရပါတယ်။ဒီလိုခက်ခဲတဲ့ရှေ့ပဲကိုယ်နိုင်ငံမှာဆိုတော့ဤပွဲတော်ကအေးချင်းချင်းအဆင်ပြေလေးရှိပါတယ်။အခုတော့သမျှနိုင်ငံမှာရောက်နေပြီးကျွန်တော်တို့ပိုင်ဆိုင်သမျှကျွန်တော်တို့ပိုင်မြေကကိုယ်နိုင်ငံမှာကူတော့သူများနိုင်ငံမှာလာနေရတာဆိုတော့နင်းထားတဲ့မြေတော်မပိုင်တော့ပါဘူးဆိုတော့ဤပွဲတော်ကဤနယ်တော်မတူပါဘူးအလုံးကပူဆွေးနေကြရပါတယ်ဒါကဒီကဤပွဲတော်နဲ့ကိုယ်နိုင်ငံကဤပွဲတော်မတူတာတွေကတော့အများကြီးပ
ါပြီးခဲ့တဲ့နှစ်အော်ဂုတ်လကုန်ပိုင်းမှာဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းလုံခြုံရေးကင်းစခန်းတွေတစ်ချိန်နဲ့တစ်ပြိုင်နက်တိုက်ခတ်ခံရပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်တိတ်နဲ့ချီထွက်ပြေးခဲ့ကြရတာဟာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နောက်ကုလသမဂ္ဂတို့ကြားသဘောတူထားပေမဲ့လို့လည်းအခုချိန်ထိတော့အလုံးမဖြစ်သေးပါဘူး။တင်းရှောင်နေကြရတဲ့ဒုက္ခသည်တွေကတော့ဌာနေပြန်နိုင်ရေးအတွက်အလားရှင်မြတ်ထံဆုတောင်းခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်မာဆန်ကတော့ထာနေပြန်နိုင်ရေးသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပြပါဗျ
။နေဇောတော့သွန်လို့ဇိုင်ဗလာမာဂီနေဇောဒါဆေဒါဆေ
အလာရှင်မြတ်ကကျွန်တော်တို့ကိုကိုယ်နိုင်ငံကိုပြန်လဲခေါ်ဆောင်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက် နောက်နိုင်ငံအတွက်ကျွန်တော်ဆူတောင်းခဲ့ပါတယ်။နောက်ဒီမှာကျွန်တော်တို့ကိုလက်ခံပြီးကူညီခဲ့ကြသူတွေအတွက်လည်းဆူတောင်းခဲ့ပါတယ်။
ထာနေပြန်နိုင်ရေးအတွက်ဒုက္ခသည်တွေမျှော်လင့်နေပေမဲ့လို့လဲရခိုင်ပြည်နယ်ကိုတွားရောက်ခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ဒုက္ခသည်တွေပြန်လာနိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုထားတာပါဒုက္ခသည်တွေဘက်ကတောင်းဆိုနေကြတဲ့နိုင်ငံသားဖြစ်ခွင့်နဲ့လုံခြုံရေးအာမခံချက်တို့ကလည်းရဖို့မသေးကြပါဘူးမြန်မာဆိုရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကလည်းဒီစေဥပဒေတွေအတိုင်းသာဆောင်ရွက်ရမယ်လို့ယတိပြပြောဆိုထားတာဖြစ်ပါတယ်
။မတ်တင်ထိုင်စူးစီးတင်ပြပေးထားတာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးကော်မတီကမြန်မာပြည်ကရေဘေးသင့်ပြည်သူတွေကိုကူညီထောက်ပံ့မှုပြင်ဆင်နေပြီးအလူငွေကိုငြိမ်းချမ်းကော်မရှင်ကတဆင့်ပေးပို့ဖို့ရှိပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကအခုလိုကူညီတာဟာရေဘေးသင့်ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာပြသဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်
။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေစိုက်ဝမိုင်းလာကချင်ရှမ်းပြည်တပ်မတော်မြောက်ပိုင်းတအန်းပလောင်ကိုကတ်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးကော်မတီအတွင်းရေးမှူးအဖွဲ့ကသူတို့အဖွဲ့ဝင်တွေကိုလက်ရှိရေဘေးဒုက္ခခံစားနေရတဲ့ပြည်သူတွေကိုကူညီဖို့အတွက်ဒီလ3ရက်နေ့ကတိုက်တွန်းခဲ့တယ်လို့ဘလို့ကူညီမလဲဆိုတာကိုအဖွဲ့အစည်းတွေကြားမှာသဘောထားကောက်ယူခဲ့ပါတယ်။လက်တလော့ရရှိထားတဲ့ပြန်ကြားချက်တွေအရအဖွဲ့ဝင်အဖွဲ့အစည်းတွေကတဖွဲ့ချင်းအလိုက်ကူညီဖို့တဲ့ FPNCC အဖြစ်ပူးပေါင်းကူညီဖို့သဘောထားပေးခဲ့တယ်လို့ UWSA ကဝါချက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကပြောပါတယ်။
ကျွန်တော်တို့ FPNCC အနေနဲ့ပဲသွားပါမယ်နော်ကျွန်တော်တို့ဟာတပတ်တူညီထားပါတယ်နော်အလုံးအတူတူကဒီ FPNCC နာမည်နဲ့ကျွန်တော်တို့ဟာပေးပါလို့ပို့ပါနော်အလုံးနီးနီးလို့မျိုးကျွန်တော်တို့ဒီအလူငွေတွေကျွန်တော်တို့ကောက်ခံရရှိပြီးမှကျွန်တော်တို့ဒီပေးလူဖို့ကျွန်တော်တို့စစ်စစ်နေပါတယ်ဟုတ်ကဲ့ကျွန်တော်တို့ငင်းချိုင်းကော်မရှင်ကိုကျွန်တော်အဖို့စစ်စစ်နေပါတယ်ခင်ဗျာ
ဒီလိုပေးလူရတာနဲ့ပတ်သက်လို့လဲဦးညီရန်ကအခုလိုဆက်ပြောပါတယ
်အာကျွန်တော်တို့တိုင်းနာချင်းချင်းကျွန်တော်တို့ဒီဝိုင်းဝန်းပြီးမှမိတ္တပြတဲ့ပုံမျိုးကျွန်တော်တို့ဒီရေပိတဲ့နဲ့ဗီဒီယိုတွေနဲ့အတူကျွန်တော်တို့တစ်ခါတည်းရှိနေတယ်ဆိုတော့အကြောင်းကျွန်တော်တို့လည်းပြတာလိုတဲ့ပုံမျိုးပါပဲနော
် FPNCC အတွင်းရေးမှူးအဖွဲ့က21ရာစုပင်လုံးတတိယအစည်းအဝေးအပြီးမှာ FPNCC နဲ့အစိုးရတပ်မတော်တို့အကြားငင်းချမ်းရေးဖြစ်စဉ်ကိုရှေ့ဆက်ဖို့အတွက်အရေးကြီးတဲ့အချိန်ကိုရောက်ရှိနေကြောင်းနဲ့သဘောထားကွဲတာနဲ့ရန်ညှိုးတွေကိုခိတ္တဘေးဖယ်ပြီးမျိုးချစ်စိတ်နဲ့အတူကူညီဖို့လည်းတိုက်တွန်းခဲ့ပါတယ် FPNCC မှာပါဝင်တဲ့ PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ကတော့21ရာစုပင်လုံးတတိယအစည်းအဝေးအပြီးနောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွဲဆုံဆွေးနွေးမဲ့ရက်ကိုလည်းအတိအကျမသိရသေးကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတက်အိုက်ကျော်ကပြောပါတယ
်။ဒီ21ရာစုပင်လုံးဇင်ဘာဝေနောက်ပိုင်းဒီလားစကူရဲ့နေ့ချင်းကတော့15ချိန်လောက်ရှိတယ်ဖြစ်နေတယ်။ငင်းချိုင်းဆွေးနွေးတဲ့လာလာကတော့ဒီဟိုဘက်ကမသိဖြစ်သေးဘူးဆိုတော့အကြောင်းပြန်လာတယ်ဘယ်နှစ်ပဲပြန်တွေ့မယ်ဆိုလို့မပြောဒီကြံလိစက်တော့ဒါပဲမရှိသေးဘူးလား
ဒီလ17ရက်နေ့မှာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တအန်းပလောင်ကိုကန့်အေအေခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ညှိနှိုင်းခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာရက်ပြန်လဲရွှေဆိုင်ထားတာဖြစ်ပါတယ်21ရာစုပင်လုံးတတိယဆွေးနွေးပွဲအပြီးမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရတပ်မတော်တို့တရားစီတွေ့ဆုံခဲ့ပေမဲ့တပ်မတော်နဲ့ဆွေးနွေးပွဲကတော့မအောင်မြင်ခဲ့ပါဘူးFPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီကိုအစိုးရနဲ့တက်မတော်ကအတိအမှတ်ပြုထားတာမရှိပါဘူး။ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေက FPNCC အနေနဲ့ဆွေးနွေးဖို့တောင်းဆိုထားပေမဲ့အစိုးရနဲ့တက်မတော်ဘက်ကတော့တရားစီဆွေးနွေးတာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ဆက်လက်ပြီးထိုင်းနိုင်ငံအတွင်းစိတ်ကြဆွေးတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါဦးမယ်။ရွှေတရီကန်နယ်မြေကလာပြီးမဲခေါင်မြစ်ကိုဖျက်ပြီးထိုင်းလာအိုနယ်စပ်ကနေဝင်လာတဲ့စိတ်ကြဆွေးသုံးတန်းကျော်ကိုဥရောင်ဌာနပြည်တဲ့အတွင်းကဆောက်လုပ်ရေးသုံးဘီလက်မြေဖျော်တဲ့ဆက်ကြီးအတွင်းမှာဖွက်ထားတာကိုထိုင်းရဲတွေကဩဂုတ်လ21ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီကန်ဒေသကနေလာတဲ့မူရစ်စည်းဝါးတွေကိုထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာ2018ခုနှစ်အတွင်းစိတ်ကြွဆေးတန်း100ကျော်လောက်ဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့မူရစ်စည်းဝါးသမားတွေဟာလမ်းကြောင်းပြောင်းပြီးမဲခေါင်မြစ်ကြောင်းတစ်လျှောက် ထိုင်းလာအိုနေဇက်ကနေတည်ဆောင်လာကြတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ဩဂတ်လ21ရက်နေ့ကတော့ထိုင်းနိုင်ငံဥရောင်းဌာနီပြည်နယ်အတွင်းမှာစိတ်ကြွဆေး3သန်းကျော်ကိုဖမ်းမိခဲ့တာပါ။ဩဂတ်လ18ရက်နေ့ညအချိန်မှာဥရောင်းဌာနီ TPI ဆောက်လုပ်ရေးဝန်ထဲကနေထွက်လာတဲ့နံပါတ်ပြားမပါတဲ့စိုက်ကယ်မောင်းလာသူတဦးကိုရဲတွေကမတင်ငါလို့စစ်ဆေးခဲ့ရမှာစိတ်ကြွဆေးပြား14,000ဖမ်းမိခဲ့တာပါ။ဒီနောက်မှာတော့သူနဲ့ဆက်ဆက်ပြီးလူနှစ်ဦးကိုထပ်မံဖမ်းဆီးခဲ့ရမှာစိတ်ကြွဆေး9,000ထပ်မံဖမ်းမိခဲ့ပါတယ်။ဒီနောက်မှာတော့စိတ်ကြွဆေးအများအပြားဖွက်ထားတဲ့နေရာကိုပေါ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့လည်းဥရောင်းဌာနီပြည်နယ်ရဲမှူးကြီးဆိုတဲ့ချိုင်းကသတင်းထုတ်တွေကိုပြောပြခဲ့ပါတယ
်။ကစားကပင်ယာဘာเนี่ยကပမာန်ကစားလား300เมตรကပင်ယာဘာนะครับเป็นไอ้นี่เดี๋ยวผมจะไปนับดูอีกทีนึง
စိတ်ကြွဆေးတစ်ထုပ်ကို3သိန်းပါတယ်။အထုပ်ပေါင်း10ထုပ်ကျော်နဲ့စိတ်ကြွဆေး3သန်း3သိန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်။ဩဂုတ်လ21ရက်နေ့မနေ့ပိုင်းမှာပဲ TPI ဆောက်လုပ်ရေးဝန်ကြီးတဲကိုဝင်ရောက်ရှာဖွေခဲ့ရမှာဒီလက်မြေဖြော်တဲ့ကားကြီးအတွင်းမှာပဲကားမောင်းသူရဲ့ထိုင်ကုန်အောက်မှာဖွက်ထားတဲ့စိတ်ကြွဆေး3သန်း3သိန်း800နဲ့ ice လို့ခေါ်တဲ့ငူးရစ်ဆေးကီလို190ကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ဥရောင်းဌာနီပြည်နယ်ရဲမှူးကြီးဆိုတဲ့ချိုင်းကတော့သူတို့ပြည်နယ်ထဲမှာ2018ခုနှစ်အတွင်းမှာဒါဟာစိတ်ကြွဆေးအများအပြားဖမ်းဆီးမိခဲ့တာဖြစ်ကြောင်းနဲ့ဖမ်းပေးတဲ့ရဲတွေကိုလည်းစုငွေတွေချီးမြှင့်ခဲ့ပါတယ်။စိတ်ကြွဆေးတွေဟာကိုးသုံးလုံးတစ်စိတ်တွေဖြစ်ပြီးချင်းရန်ခရိုင်ဘက်မှာထိုင်းရနာပိုင်တွေကပိတ်ဆို့ဖမ်းဆီးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ချင်းရန်ခရိုင်ကနေလာနေတဲ့စိတ်ကြွဆေးပြားပေါင်းတန်း150ကျော်လောက်ကို2018ခုနှစ်အတွင်းမှာထိုင်းရနာပိုင်တွေကဖမ်းဆီးမိခဲ့တာပါ။ဒီနောက်မှာတော့ဘူးရစ်စေဝါတဲဆောင်သူတွေကမဲကောင်မြစ်ကြောင်းတစ်လျှောက်ရေလန်းကနေတဲဆောင်ပြီးဦးရောင်းဌာနီပြည်နယ်အဲ့ဒီကနေတဆင့်ထိုင်းမလေးနယ်ဆက်ထိုင်းတောင်ပိုင်းဖတ်တိုက်အထိတည်ဆောင်ဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။ American Thurman Donald Trump ကသူ့ရဲ့မဲဆွယ်စီယုံရေးမှောင်းပေါ်မနာဖော့ဘော်ရာဇဝတ်ကြောင်းနဲ့ဖြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်။သမ္မတ Trump ရဲ့မဲဆွယ်စီယုံရေးဖွဲ့ဥက္ကဋ္ဌမနာဖော့ကတော့ငွေကြေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုအတွက်အဖြစ်ရှိကြောင်းခေါင်းဆောင်မလေးဖွဲ့ကမနေ့ကဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြာခံရမယ့်ခြေအနေနဲ့ရင်ဆိုင်နေရတာပါ။သမ္မတ Trump ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့က West Virginia ပြည်နယ်ကလေးစိမ်းမှာဒင်းနောက်တွေကိုမှတ်ချက်ပေးပါတယ်။ Virginia ပြည်နယ်ကတရားခွင်မှာရင်ဆိုင်ရတဲ့အမှုတွေကနောက်ထပ်ဆက်မှုအပေါ်မှာတော့ခေါင်းဆောင်မလေးဖွဲ့ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပြီးတရားသူကြီးကလည်းအမှုအမြောက်ကြောင်းကြေညာခဲ့တာပါ။မနေ့ကတချိန်ထဲမှာပဲသမ္မတရဲ့ကိုယ်ပိုင်ရှင်းတဲ့သူဖြစ်တဲ့ Michael Cohen ကလည်း2016 American သမ္မတရွေးကောက်ပွဲမှာကိုယ်စလေလောင်းတူရဲ့ညွန်ချခြင်းနဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးအမျိုးသမီးမင်းဦးကိုနှုတ်ပိတ်ကငွေချေးပေးခဲ့တာပါဝင်အမှုတော်တော်များအတွက်အဖြစ်ရှိကြောင်းဝန်ခံလိုက်တဲ့အတွက်သမ္မတ Trump အတွက်အထင်အရှားဖြစ်ခဲ့ရတာပါ American ဆိုရဖွဲ့တွင်ချစ်ပြည့်ချက်ဆမှုတွေတက်ပြည့်ပြည့်ရင်ပြောင်းလဲရမယ်အစိုးပြုချက်မူကြမ်းတစ်ရက်ကို American ထက်တော်အမတ် Elizabeth Warren ကတင်သွင်းလိုက်ပါတယ်မူကြမ်းထဲမှာတော့နိုင်ငံရေးပါတီတွေအတွက်စီယုံမှုတွေကိုနဲ့ပတ်သက်ပြီးကန့်သက်ချက်တွေအစိုးရရရှိရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုထုတ်ဖော်ပြဋ္ဌာန်းမှုတွေအစိုးရရဲ့မူဝါဒတွေဘယ်လိုရေးဆွဲထားသလဲဆိုတာအများပြည်သူသိအောင်ပွင့်လင်းမြင်သာစွာအသိပေးဖို့စရာတွေပါဝင်ထားပါတယ်လုံးရဲ့၃နှစ်ကလူပေါင်းရာချီတည်ဆုံးခဲ့တဲ့ sorry နိုင်ငံကနှစ်စဉ်ပြုလုပ်နေချာ hatch ဘာသာရေးပေါ်တဲ့အတွက် islam ဘာသာဝင်တန်းတဲ့ချီရရှိလာပါတယ်ရွေရဒလေးရမိစ္ဆာလိုတတ်မှတ်ထားတဲ့တိုင်တွေကိုလည်းဖျားဖူးတွေကအေးပေါ်တော့ကာလာတွင်ခဲရည်နဲ့ပြစ်ပေါက်ပြီးတော့ဆင်နွှဲခဲ့ကြတာဖြစ်ပါတယ
်ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ဖြစ်ပြီးတော့အတန်ဖန်း engineer ကတော့ skip sick ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာပြန်ဆုံတွေ့ကြအောင်ပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.